ဟောင်ကောင်တက္ကသိုလ်ဝင်အထွေမှကျန်နေတဲ့ဆန္ဒပြကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့တွေကတိတ်ပြီးဝိုင်းထားတဲ့အတွက်အတားအဆီးတွေကနေကြော်ဖြတ်ဖို့ကျောင်းသားတွေကြိုးစားခဲ့ကြပါတယ်။ကျောင်းသားတွေကိုသူတို့ရဲ့လက်ဖြစ်လက်နက်တွေကိုထားခဲ့ပြီးကျောင်းဝင်းတွေကနေထွက်ပေါက်တစ်ခုနဲ့သုံးပြီးထွက်ခွာကြဖို့ရဲကတနင်းငွေနေနေကလေးကအမိတ်ပေးထားတာပါ။ဒီလိုထွက်ပေါက်တစ်ခုရဲကနေထွက်တဲ့အခါကျောင်းသားတွေအနေနဲ့ဆန္ဒပြစုပူလှုပ်ရှားမှုနဲ့အယူယူခံရနိုင်ပွဲလည်းရှိနေတာပါ။ဒီနေ့အင်္ဂါနေ့အစောပိုင်းကတော့အာဏာပိုင်တွေနဲ့ဒေသခံကောင်းဆောင်တွေအကြားညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်ရာနဲ့ချီတဲ့ကျောင်းသားတွေကကျောင်းဝင်းတွေကနေထွက်ခွာပြေးဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့ကျောင်းသားတွေကထွက်ပေါက်ကမထွက်ဘဲရဲအားစီးတွေကိုကြော်ပြီးအပြင်မှာစောင့်နေကြတဲ့မော်တော်ဆိုင်ကယ်တွေစီကိုရောက်အောင်ကျူးနဲ့ရှော့စီးပြီးတော့ထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်။ဒီလိုထွက်ပြေးဖို့ကြိုးစားတဲ့ကျောင်းသားတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံတွေရောဘာချီတွေတုံးပြီးတော့တားဆီးခဲ့ပါတယ်။ပြည်ရဲ့သတင်းပတ်ကတဲ့ကတက္ကသိုလ်ကျောင်းဝင်းထဲမှာရာနဲ့ချီတဲ့ဆန္ဒပြကျောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလုပ်ခဲ့ကြသလိုလက်လုံမီးလောင်ဘုံတွေအုတ်ခဲတွေမြားတွေနဲ့အစင်သင့်ပြင်ဆင်ထားခဲ့ကြတာပါလက်ရှိမှာကျောင်းဝင်းထဲဆန္ဒပြကျောင်းသား100လောက်ရှိနေသေးတယ်လို့ဟောင်ကောင်တက္ကသိုလ်ဝင်းထဲမှာကျောင်းသားတွေနဲ့အတူရှိနေတဲ့ဗီဒီယိုတင်တာ Iris Tong ကပြောပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီအခြေအနေအတွက်အလွန်မင်းဆိုးရိမ်ပြီးတဲ့အကြောင်းနဲ့ပြဿနာကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့မျှော်လင့်နေတဲ့အကြောင်းဒီကနေ့ပြောကြားခဲ့ပါတယ်ရှင်